ထိုင်းနိုင်ငံမှာအလုံးလုံးခွင့်တက်တန်းကုန်နေတဲ့မြန်မာလူသမားတွေကိုပတ်စ်ပို့နိုင်ငံကူးလက်မှတ်တက်တန်းနှစ်နှစ်အထက်ကျန်နေသေးတယ်ဆိုရင်နေဆက်မှာရင်အမြန်ဆုံးတက်တန်းတိုးနိုင်အောင်စီစဉ်ပေးသွားမယ်ကြောင်းဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကအော်ဂုတ်လ၂၆ရက်နေ့ကထုတ်ပြန်လိုက်တာပါမြန်မာပြည်တွင်နေရအထိပြန်သွားပြီးတက်တန်းတိုးစရာမလိုပဲနေဆက်များဝတီနဲ့ကော့တောင်းမြို့တွေမှာ ဒါနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလို့သမားကြီးရာတာဝန်ငယ်ဦးမင်းဦးကအခုလိုပြောပြပါတယ်
။တက်တန်းကုန်နေဆိုတာနေတိုင်းဝက်တက်တန်းကိုပြောတာဟုတ်ပါတော့နေတိုင်းဝက်တက်တန်းကုန်နေလို့ဒါပေမဲ့ passport မှာတော့တက်တန်းရှိနေသေးတယ်ပေါ့နော်အဲ့လိုလူတွေဆိုလို့ရှိရင်လည်းသူကယူတန်းစနစ်နဲ့ဟုတ်ကြပါတော့ထိုင်းနိုင်ငံကိုပြောင်းဝင်ပြီးတော့လုပ်ဖို့ပေါ့အင်းတော့ယူတန်းဆိုတာအမှားရဲ့သူ agency နဲ့ကိုအရင်တုန်းကရှောက်ပြီးတော့လာတဲ့ agency နဲ့ဆိုလည်းရတယ်ဒါပေမဲ့ပမာတိပြန်ပြန်ပြီးရခါကြတော့အဲဒီ agency နဲ့တခါပြန်ပြီးတော့ဟိုစည်ရင်းသွင်းတခါပြန်ဆောင် permit တွေပဲကြာပြီးတော့ပြန်လာပေါ့ကြာတာပေါ့ဒီလိုပဲလုပ်ရတော့မှန်တယ်ဒါပေမဲ့အဲ့ဒီတွားရရမလို့ပေါ့နေဆက်မှာပဲလုပ်ပြီးတယ်ပေါ့ယူတန်းကိုပေါ့တောင်းတဲ့မြောက်ဒီပဲဟိုဟာတွေမပေါ့ဒီမယ်ဆိုင်ကျွန်တော်တက်ကလေးတွေ့ရတာအဲ့ဒါခြံတော့မပါသေးဘူ
းထိုင်းနိုင်ငံမှာအလုံးလုံးခွင့်တက်တန်းကုန်နေတဲ့မြန်မာလူသမားတွေတရားမဝင်နေထိုင်လုံးလုံးနေတဲ့လူသမားတွေကိုပန်းရောင်ကတ်လို့ခေါ်တဲ့အလုံးလုံးခွင့်လက်မှတ်တွေထုတ်နိုင်အောင်ဒီကတဲ့ဇူလိုင်လ15ရက်နေ့ကနေ31ရက်နေ့အတွင်းစည်ရင်းပေးသွင်းကြဖို့ထိုင်းအစိုးရကထုတ်ပြန်ထားတာပါ။ဒါကြောင့်တက်တန်းကုန်နေတဲ့မြန်မာလူသမားအတော်များများဟာတိုင်းအောင်ကတ်လုပ်ဖို့အတွက်စည်ရင်းပေးသွင်းထားကြတာကြောင့်အခုမြန်မာတန်ယုံကယူတန်းစနစ်နဲ့ထိုင်းကိုပြန်ဝင်နိုင်မဲ့နီလန်လိုက်ပါလုံဆောင်သူကတော့နည်းပါနိုင်တယ်ဆိုပြီးဦးမင်းဦးကပြောပါတယ
်။ MOU စနစ်နဲ့အဲ့လိုပြန်ဝင်ဖို့ပါ냐လုပ်ဖို့ကိုလူတွေကအောင်းနေဖြစ်ဘူးလေတရင်နဲ့မကြတဲ့အခါကျတော့အပေါ်ညာကြီးပေါ်လဲမူတည်မှာပေါ့အဲ့ခါကျတော့အများကြီးကကျွန်တော်တင်နေဒီလုံးသမားမဟုတ်နေအစ်သွင်းတဲ့အထဲကိုသွားလုံလိုက်ကြပြီတင်နေ
တန်းဝိုက်လုံတဲ့အုပ်စုဟိုညားမယ်လို့ကျွန်တော်တော့အဲ့လိုမျိုးစားလိုက်မှာ
ခိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကတော့အလုလုပြည့်သက်တမ်းကုန်နေတဲ့မြန်မာလူသမားတွေနေဆက်မြဝတီနဲ့ကော့တောင်းမှာပဲအမြန်ဆုံးသက်တမ်းတိုးနိုင်မဲ့ one stop service စနစ်လုပ်ပေးမှာဖြစ်လို့မြန်မာလူသမားတွေအနေနဲ့မိမိတို့ရဲ့လုပ်ငန်းခွင်တွေက HR manager တွေကိုပါအသိပေးထားဖို့နှိုးဆော်ထားပါတယ်။ထိုင်းနိုင်ငံထဲမှာတီပကလာပြီးအလုပ်လုပ်ခွင့်လက်မှတ်ရဖို့ရှောက်ထားသူစည်းရင်း9သိန်းလောက်ရှိတာမှာအဲ့ဒီထဲမှာမြန်မာနိုင်ငံသားက9သိန်းလောက်ပါဝင်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံကိုပြန်ပြီးတက်တန်းတိုးရတဲ့ဈေးစကားများလာကြောင်းထိုင်းရောက်မြန်မာအလုပ်သမားအတော်များများကတော့ထိုင်းနိုင်ငံအတွင်းမှာပဲရှောက်လို့ရတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်သမားလက်မှတ်ကိုပဲအဓိကရှောက်ကြတာဖြစ်ပါရဲ့ရှင်။